တရုတ်နဲ့တက္ကူမတိုင်ခင်မှာပဲမြန်မာနိုင်ငံသားတွေအများစုရှိတဲ့တရုတ်နိုင်ငံရွှေလီနဲ့ချေကောင်မြို့တွေမှာအသွာလာကန့်သက်ပြီးကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတင်ဆက်ပေးမှာပါကျွန်မကတော့စုစုပါမကြာခင်ကြားရောက်မဲ့တရုတ်နဲ့တက္ကူကာလမှာအသွာလာတွေများနိုင်တာကြောင့်ယောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေချိန်မှာပဲယူနန်ပြည်နယ်ရွှေလီနဲ့ချေကောင်မြို့တွေမှာဒေသခံအာဏာပိုင်တွေကယောဂါကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့အစီအစဉ်နေတာဖြစ်ပါတယ်တမျိုးလုံးအတိုင်းအတာနဲ့အသွာလာကန့်သက်ဖို့စီစဉ်နေပြီးတရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေကိုပါကိုဗစ်ရောဂါကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတာပါရွှေဒီနဲ့ချေကောင်မြို့တွေကိုတကြောပြန်အသွာလာကန့်သက်တာတွေလုပ်ဖို့ဒေသခံအာဏာပိုင်တွေကကြေညာထားကြောင်းလည်းရွှေဒီမြို့မှာနေတဲ့ကိုထက်မြက်ကပြောပါတယ
်ဒေါက်တာပြန်ချမယ်ဆိုတော့ဒီကြတော့ဖြစ်နေပြီသူတို့ကကြေညာထားတာကိုဆေးထိုးမယ်ဆိုတာကတော့ဒီ25နေလို့လည်းပြောကြတယ်ကို26လို့လည်းပြောကြတယ်မျိုးမျိုးပေါ့ရကောအလိုက်ပေါ့ဒီမှာဒီလိုပေါ့ရကောတက်ဆိုရကောတိုင်ရကောတက်တခုတော့ဈေးထိုးပေးမယ်အဲ့လိုမျိုးပေါ့ငါပြောတာပေါ့
ရွှေလီနဲ့ကျေကောင်မှာရှိတဲ့ကြောက်ရောင်းဝယ်လုပ်တဲ့နေရာတွေကိုလည်းဒီရပိုင်းလုံချုံကြီးတိုးချထားပြီးကိုဗစ်စစ်ဆေးတဲ့ထောက်ခံချက်မရှိရင်လည်းဝင်ဝင်မပေးတော့ပါဘူးအခုလောလောဆယ်မှာလည်းအသွာလာကန့်သက်တာတွေရှိလာနေပြီးတနေရာနဲ့တနေရာသွာလာဖို့ခက်ခဲလာတယ်လို့ရွှေလီနိုင်ကူညီမှုအသင်းဥက္ကဋ္ဌဦးစိန်တင်ကပြောပါတယ်
ဒီမှာသူကအခုကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်တရထင်းနဲ့အပီထိုးဖို့လေသူတို့လားလာရှိတမျိုးလုံးကိုသွားလာဖို့အကုန်လုံးကတ်တက်ပြီးတော့မှတရထင်းအပီထိုးဖို့လို့ရှိတယ်။ဒါမှမဟုတ်ရှင်သူကကျွာလေးကျွာလေးကိုပိတ်ထားပြီးတော့မှထိုးမယ်လို့လေသူကအဲ့လိုမျိုးတော့အပီရှိတယ်။ဥပမာပေါ်တော့တချို့ကျွာလေးဆိုလို့ရှိရင်သွားလာရင်ပိတ်ပြီးမှကျွာထဲမှာပဲပြီးလိုက်ပြီးတော့မှကျန်တဲ့ကျွာလေးလည်းပြီးပြီးဆိုမှအဲပြီးတဲ့ကျွာလေးကိုပဲသွားလာဝင်လို့ပြီးသေးတယ်အဲ့ဒါသွားလာဖို့ဒီအဲအဲ့လိုပုံစံမျိုးတွေလည်းကြားတယ်
လာမယ့်တရုတ်နှစ်ကူမတိုင်ခင်မြို့တော်ပေကျင်းအနီးကမြို့တွေမှာတချို့ပြန်ပြည်တွင်ကူးစက်မှုတွေရှိလာနေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနဲ့ထိစပ်တဲ့နေဆက်မြို့တွေမှာပါယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာတာပါနှစ်တကူနီလာချင်းဖြစ်သလိုကူးစက်မှုတွေပြန်ဆလာတဲ့အချိန်မှာယောဂကာဝေးဆိုင်ရာစီကံတွေကိုအရင်ကထပ်ပို့ပြီးအခုရက်ပိုင်းတွေမှာတင်းချက်လာတယ်လို့လည်းရွှေလီအခြေဆိုင်တအောင်းငွေပရာဟိတအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ်
ဒီကြီးရယ်ဆင်းလာတဲ့သူတွေကိုယောဂတယ်လာမှာဆိုးလို့ဒီရှီလီမြို့ထဲမှာပေါ့ဗျာ။အဲ့တော့မြန်မာပြည်ပြန်မဲ့သူတွေလေဒီနှစ်တကူပြန်မဲ့သူတွေပေါ့။အဲကွင်း14ရက်ဝင်ရမယ်ဆိုပြီးတော့ဒီရှီလီရောက်ရင်တော့အဲကြောင့်မလို့တို့ကလော့ဒေါင်းပြန်ချမလို့ပြောထားတာပဲ။နေထိုင်ခွင့်စာအုပ်တွေပါလေနဲ့အဲအရေးပူပြီးတော့အဆင်ပြေတယ်။အခုလောလောဆယ်တာတို့အဲ့ဒါကိုအရေးသိမ့်ယူသေးဘူး။ဟာဒီကျမ်းမာရေးကအဓိကကိုပဲတို့အရေးယူနေတာ။ယောဂကြောင့်ပေါ့ဗျာ။
တရုတ်နိုင်ငံမြောက်ပိုင်းဟဲပေပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်ရှိလာပြီးတဲ့နောက်တရုတ်နိုင်ငံနဲ့ယောဂကူးစက်နှုန်းကဆန့်ကျင်နေတက်လာနေပါတယ်။တကဘာလုံးမှာကိုဗစ်ယောဂကူးစက်ခံရသူပေါင်း62တန်းကျော်နဲ့သေဆုံးသူ19သိန်းကျော်ရှိနေပါတယ်။ယောဂကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့သေဆုံးသူ4600ကျော်နဲ့ကူးစက်ခံရသူပေါင်း 18,000 ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။